အမေရိကန်ပြည်ထောင်စုရဲ့တရားဝင်ဝင်ရောက်မှုဆွဆွဲချက်နဲ့အင်ညာနိုင်ငံသားတွေကိုအင်ညာနိုင်ငံမြောက်ပိုင်းပန်ကြပ်ပြည်နယ်ကိုအမေရိကန်စစ်လေရင်နဲ့ပို့ထူနေမှာပြန်ပို့လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရကတရားဝင်ရွှေ့ပြောင်းနေထိုင်သူတွေကိုနှိမ်နင်းပြီးတော့နောက်ပိုင်းအင်ညာကိုပထမဆုံးပို့လိုက်တဲ့ခီစဉ်လည်းဖြစ်ပါတယ်။အမေရိကန်စစ်လေရင်မှာအမေရိကန်နိုင်ငံထဲတရားဝင်ဝင်ရောက်ခဲ့တဲ့အင်ညာနိုင်ငံသားတရားနယ်လေးဦးပါလာတယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။ပြန်ပို့ခံရသူတွေရဲ့အရေးအတွက်ကိုအာဏာပိုင်တို့ကအတင်းပြုပေးမယ်လို့သူတို့ကိုနှွေးထွေးစွာကြိုဆိုပါမယ်လို့တော့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအရေးအမေရိကန်အစိုးရနဲ့အခြေအတင်ဆက်ပြီးတော့မဖြစ်ချင်တဲ့အင်ညာအစိုးရကသူတွေရဲ့နိုင်ငံသားဖြစ်ကြောင်းအတည်ပြုနိုင်ရင်တော့ပြန်ပို့လာသူတွေကိုလက်ခံမယ်လို့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်ပို့ဆောင်တဲ့လုပ်ငန်းတွေမှာမှန်ကန်စွာဆောင်ရွက်တော့ရမယ်လို့လည်းအင်ညာဝန်ကြီးချုပ်နရန်ဒရာမိုဒီကပြီးခဲ့တဲ့သတင်းပတ်မှာသူ့ကိုပြောခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တယ်လီဖုန်းဆက်ပြောဆိုအပြင်မှာပဲသမ္မတထရမ့်ရဲ့မတ်ချက်စကားထပ်ပေါ်လာတာလည်းဖြစ်ပါတယ်။